ရန်ကုန်တိုင်းဆိုရပထမဆုံးဝင်ရောက်နှိမ့်နိုင်ခဲ့တဲ့ဖူးရင်လူသမားတပိတ်ဟာဒီကနေ့မှအပိတက်ပြည်လဲမှုရရှိသွားပြီဖြစ်ပါတယ်။စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ကြိုးပမ်းနေချိန်မှာအလုရှင်နဲ့လူသမားပြဿနာတွေခက်ဆိတ်ဆိတ်ဖြစ်ပေါ်နေတာကစီးပွားရေးတိုးတက်မှုကိုနှောက်ယှက်ဖြစ်မလားဆိုတဲ့စိုးရိမ်မှုတွေရှိလာနေပါတယ်။တစ်ဖက်မှာတော့တည်ဆဲဥပဒေပါအလုသမားအခွင့်အရေးတွေတက်ရောက်မှုအားနည်းပြီးဒီဥပဒေကိုလှုပ်ရှင်တွေကချိုးဖောက်နေရတဲ့အပေါ်အာဏာပိုင်တွေဘက်ကလည်းတင်းတင်းကြပ်ကြပ်ကင်တွယ်မှုမရှိတာကြောင့်အခုလိုအလုသမားဆန္ဒပြမှုတွေဇက်တိုက်ဆိုးသလိုဖြစ်နေတာလို့ထောက်ပြမှုတွေရှိပါတယ်။ VOA သတင်းတောက်မတ်မီခါကသတင်းပေးပို့ထားပါတယ
်။အလုသမားဆန္ဒပြမှုတော်တော်များများရှိနေတဲ့ရန်ကုန်တိုင်းအတွင်းမှာအခုဖူးရင်တပိတ်ကိစ္စဟာရန်ကုန်တိုင်းအစိုးရအနေနဲ့ပထမဆုံးထဲထဲဝင်ဝင်ကင်တွယ်ဖြည့်ရှင်းလိုက်တဲ့ကိစ္စလို့ပြောရမှာပါအလုထုတ်ခံရတဲ့ဖူးရင်အလုသမားတွေအနေနဲ့ရပ်ပေါင်းရှေ့ကြောင်ဆန္ဒပြမှုတွေဖြစ်ပြီးအပြေမထွက်ခဲ့ပေမဲ့နောက်ဆုံးမှာရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ကိုရိုင်းချောင်းဝင်ဖြည့်ရှင်းပေးမှုနဲ့အလုရှင်နဲ့အလုသမားကြားပြည်လည်မှုရသွားခဲ့ပါတယ်မြန်မာနိုင်ငံမှာနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေဖွင့်ပေးခဲ့ပေမဲ့အလုရှင်အလုသမားဆိုင်ရာတည်ဆဲဥပဒေအားနည်းချက်တွေဒါအပြင်တည်ဆဲဥပဒေပါအလုသမားအခွင့်အရေးတွေကိုအလုရှင်ဘက်ကလိုက်နာမှုမရှိတာတွေကြောင့်အလုသမားတွေအခက်ကြုံပြီးနောက်ဆုံးဆန္ဒပြမှုတွေအထိဖြစ်နေရတယ်လို့အလုသမားရေးဖြည့်ရှင်းပေးနေသူဦးထေကပြောပါတယ်
။ဒီက2017တည်းကဒီနေ့ထိလောက်တာအလုသမားတွေနဲ့အလုရှင်နဲ့အမြင်ပွားတာအရေးကြီးတာဥပဒေမလိုက်နာခြင်းပြဿနာဥပဒေမသုံးလို့တာကိုညတော့ပြဌာန်းထားတဲ့ဥပဒေတွေရှိတဲ့အဲ့ဒီဥပဒေကပြစ်ဒဏ်နဲ့ပါပြီလေဒါပေမဲ့အဲ့ဒီပြဌာန်းချက်တွေဒီနေ့ဒီဆဲကိုတော်တော်များများမလိုက်နာဘူးအဲ့ကြတော့အဲ့ဒါတွေကဒီဆဲဥပဒေပါအခွင့်အရေးဆိုလိုက်နာမှာလိုက်နာမှာလုံမဝင်ဌာနကနေကြည့်ကြမှာကြည့်ကြမှုအားလဲတဲ့ခါကျတော့ဒီနေ့ဒီအလုပ်ရှင်တွေကမလိုက်နာဘူးအဲ့ကြတော့အလုပ်သမားတွေကိုဝိန်းပေါက်ဖို့အကာအွယ်ပေးတာလားရှိတာမရှိဘူးဥပဒေကောင်းဆိုတာကို collective bargaining လို့တော့အကာအွယ်ပေးတာလည်းပြဌာန်းချက်ရှိတာမရှိဘူးအလုပ်သမားအဖွဲ့အစည်းကိုအကာအွယ်ပေးတာလားမရှိဘူးဆိုတော့အလုပ်သမားအဖွဲ့အစည်းဥပဒေကဖွဲ့ဝင်နေတာပဲလက်တွေ့ကြတော့ကျွန်တော်အသာဝယ်မပေးနိုင်ဘူ
းသတင်းပတ်တော်ကြားဆန္ဒပြခဲ့ပေမဲ့အဖြေရလက်မထွက်ခဲ့တဲ့ဖူးရင်လုံသမားတပိတ်ဟာပြီးခဲ့တဲ့အောက်တိုဘာ29ရက်နေ့ညပိုင်းကရန်ကုန်တိုင်းဒေသကြီးဝင်းကြီးကျုပ်ဘက်ကဝင်ရောက်ဖြည့်ရှင်းပေးဖို့ဆိုပြီးရန်ကုန်တိုင်းအစိုးရရုံးရှိမှလုံသမားတွေဆန္ဒပြခဲ့ပါတယ်ညတွင်ချင်းမှာပဲရန်ကုန်တိုင်းဝင်းကြီးကျုပ်ဦးဖြိုးမင်းသိန်းနဲ့အစိုးရအဖွဲ့ကတပိတ်မောက်အလုသမားတွေကိုတွေ့ဆုံခဲ့ပြီးဆက်လက်ညှိနှိုင်းပေးဖို့ဝန်ကြီးချုပ်ကခရီးပေးခဲ့ကမနေ့ကစက်ယုံထီအစိုးရဖွဲ့ဝင်တွေတွားရောက်တွေ့ဆုံညှိနှိုင်းပေးပြီးမှဖူးရင်တပိတ်ကပီစီခဲ့တာဖြစ်ပါတယ်ပြည်လဲသွားပေမဲ့လည်းဖူးရင်အလုသမားအချို့မှာနောက်ထပ်ပြဿနာတွေဖြစ်မလားဆိုတဲ့စိုးရိမ်စိတ်တွေရှိနေပါသေးတယ်ဒီအတွက်ဒီစက်ယုံတွင်ပြဿနာထပ်မဖြစ်ဖို့ကိုလည်းရန်ကုန်တိုင်းအစိုးရဘက်ကစက်မှတ်ပေးသွားမယ်လို့မနေ့ကညှိနှိုင်းမှုမှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကဆိုထားပါတယ
်ဒီစက်ရုံကိုအေးချမ်းချမ်းနဲ့ကျန်လို့လည်းပတ်နိုင်ဖို့ပဲကျွန်တော်တို့လုပ်မယ်။နောက်တစ်ချက်ကကျွန်တော်တို့တိုင်းဒေသကြီးအစိုးရဘက်ကသက်ဆိုင်ရာအုပ်ချုပ်ရေးအာဏာပိုင်တွေနဲ့ဒီစက်ရုံရဲ့လက်ပတ်မှုကိုကျွန်တော်တို့ကြီးကြပ်မယ်။အလို့ရှင်အလို့သမားပြဿနာရပ်တွေဖြစ်လာရင်လည်းကျွန်တော်တို့အစိုးရဘက်ကဝင်ပြီးဖိနှိပ်ပေးမယ်။ဒီဒီငင်ငင်အေးချမ်းချမ်းနဲ့လက်ပတ်နိုင်ဖို့ပဲကျွန်တော်တို့လုပ်ပေးမယ်။နောက
်လက်ရှိမှာတော့ဖူးရင်အထည်ချုပ်စက်ရုံမှာအလုပ်ထုတ်ခံထားရတဲ့အလုပ်သမား30နဲ့ဝင်းရံအလုပ်သမားတွေလာမဲ့နိုဝင်ဘာ6ရက်နေ့မှာဖူးရင်စက်ရုံမှာအလုပ်ပြန်ဆင်းဖို့စက်ရုံပိုင်ရှင်ဘက်ကလက်ခံလိုက်ပြီးဖြစ်တယ်လို့စက်ရုံကိုပိတ်ကားစောက်ထားတဲ့တပိတ်စခန်းတွေကိုလည်းအလုပ်သမားတွေကဖယ်ရှားလိုက်ပြီးဖြစ်ပါတယ်ရန်ကုန်တိုင်းဒေသကြီးအတွင်းမှာအခြေခံလုခလစာတိုးမြင့်ပေးဖို့အခြားတောင်းဆိုမှုတွေဆန္ဒပြမှုတွေလည်းရှိနေပါသေးတယ်အခုဖူးရင်တပိတ်ကိစ္စမှာရန်ကုန်တိုင်းဝန်ကြီးချုပ်ကိုရိုင်းပါဝင်လာတဲ့နောက်အလုရှင်အလုသမားပြဿနာတွေမှာအစိုးရဘက်ကဘလို့ဆက်ပြီးရည်တည်သွားမလဲဆိုတာစိတ်ဝင်စားစရာပါအခုဖူးရင်အလုသမားပြဿနာဖြည့်ရှင်းကင်တွယ်မှုကြောင့်လဲမြန်မာနိုင်ငံရဲ့လက်ရှိတည်ဆဲအလုသမားဥပဒေတွေဟာနိုင်ငံတကာစံချိန်စံညွန်းနဲ့ကန့်ညီသလားဆိုတဲ့မေးခွန်းတွေလည်းဖြစ်ပေါ်နေပါတယ်မြန်မာနိုင်ငံကလက်မှတ်ထိုးထားတဲ့ ILO အပြည်ပြည်ဆိုင်ရာအလုသမားအဖွဲ့သဘောတူညီချက်တွေအတိုင်းအလုသမားတမက္ခရရည်တည်ခွင့်အလုသမားတွေကိုအကာအကွယ်ပေးမဲ့အချက်တွေတည်ဆဲဥပဒေထဲမှာခိုင်ခိုင်မာမာရှိဖို့လိုအပ်နေသေးတယ်လို့လည်းအလုသမားလှုပ်ရှားသူတွေကဝေဖန်ထောက်ပြနေကြပါရဲ့ရှင်